မဲပေးမဲ့သူတွေများလွန်လာကြောင်းမဲပေးခွင့်ရဲ့ထပ်တိုးလိုက်ရတဲ့စင်ကာပူနိုင်ငံမှာတော့ထောင်နဲ့ချီတဲ့မဲဆန္ဒရှင်တွေမြန်မာတိုင်းရုံးရှိမှညအိတ်ဆောင်ဆိုင်မဲပေးနေကြပါရယ်မဲဆန္ဒရှင်ပညာပေးသူတွေအစားအသောက်ဝင်းကပေးသူတွေကလည်းနိုင်ရင်နဲ့ချီဆောင်ဆိုင်နေကြရတဲ့မဲဆန္ဒရှင်တွေအဆင်ပြေစေဖို့ကူညီပေးနေကြပါရယ်ကြိုတင်မဲပေးမှုအရှင်ရလာတာနဲ့အမျှမြန်မာတိုင်းရုံးဝန်ထမ်းတွေဖက်ကလည်းမဲဆန္ဒရှင်တွေကိုပို့ပြီးတော့အကူအညီတွေပေးလာတယ်လို့မဲပေးခဲ့သူတွေကပြောပါရယ်မတ်တိန်ကြီးထိုက်ကစူးစီးတင်ပြထားပါရယ်ရှင်
မြန်မာနိုင်ငံသားအများအပြားတရားဝင်အလုပ်လုပ်ကိုင်နေထားတဲ့စင်ကာပူနိုင်ငံမှာတော့လာမယ့်လွှတ်တော်ရွေးကောက်ပွဲတွေအတွက်ကြိုတင်မဲ့ပေးနေကြတဲ့မဲဆန္ဒရှင်အရေးအတွက်အများဆုံးဖြစ်ပါတယ်။ဒါကြောင့်လည်းပြီးခဲ့တဲ့ကြာလပြင်းကြီးကစလို့၄ရက်တာကြိုတင်မဲ့ပေးရဲ့သတ်မှတ်ခဲ့တာကနေအခုနောက်ထပ်၃ရက်ထပ်တူပြီးအောက်တိုဘာလ22ရက်နေ့အထိရက်ထပ်တူလိုက်ရပါတယ်။ဒီကနေ့မှာတော့မဲဆန္ဒရှင်3000လောက်မဲပေးခဲ့တယ်လို့ကြိုတင်မဲပေးခဲ့သူကိုစရာဦးကပြောပါတယ်။အ
ဲကျွန်တော်ဒီနေ့ကတော့9နိုင်လောက်ပဲတန်းထိလိုက်ရတယ်ကွာ။နည်းနည်းတော့မြန်နေပြဒီနေ့က။ဟိုဟာလောက်ရှိတယ်ဗျာ3000နီးပါးလောက်ရှိတယ်ဗျာ။နည်းတော့ကြုံမှထင်တယ်။ဒီနေ့လဲအခုဟိုကြာသဟင်းကတိုက်တဲ့လူရှိတယ်။စီသမင်းကျွေးတဲ့လူတို့နောက်ပိုင်းဟိုအေးတိုက်တာတို့ရေတံဘူးတို့ကအဲ့အကူတွေအများကြီးပဲဗျာဒီနေ့လဲရှိပါဗျာ။ကျွန်တော်တို့ပေးပြီးတော့ပြန်လာတဲ့အချိန်ကသူတို့စာပေးကောက်တာပေါ့။အဲ့သူတို့ရဲ့တော်တော်များများရှိတယ်နှစ်ဖွဲ့လောက်ရှိတယ်ကျွန်တော်တို့ဘေးကင်မှာလည်းအဲ့လိုမျိုးပေါ့သူတို့မမအောင်ဗာညာအဲ့လိုမျိုးတွေပါသူတို့ပြောပြရအဖွဲ့လည်းရှိတယ်ဗျာဟိုထဲမှာလို့ဖြစ်နိုင်တဲ့ဟာတွေသူတို့စစ်တမ်းကောက်ထားတဲ့ဟာကျွန်တော်တို့ပြန်ပြီးတော့ share ပေးတယ
်ကျူတင်မဲစပေးတယ်ပြီးခဲ့တဲ့ခြားသာပြည်နေတုန်းကတော့မဲဆန္ဒရှင်1800လောက်မဲပေးခဲ့ကြတာပါကျူတင်မဲပေးကြတာမှာတော့မဲစင်းမှာပါပြီးမဲပေးခွင့်မရသူတွေရှိသလိုတချို့ကတော့လွှတ်တော်300စလုံးအတွက်မဲပေးခွင့်မရသူတွေရှိနေပါတယ်တရုံဝင်တဲ့ဘက်ကလည်းဆန္ဒမဲပေးမှုနဲ့ပတ်သက်လို့ကြွန့်ကျင်မှုအားနေတာကြောင့်အမှားအယွင့်တွေရှိခဲ့တယ်လို့ကြာသာပရိနေကမဲပေးခဲ့သူကိုစင်မောင်လက်ကပြောပါတယ်
။ပထမဆုံးနေ့ကြာသာပရိနေကြာသာပရိနေပထမဆုံးနေ့ဖြစ်တဲ့ခါကျတော့ကျွန်တော်ရောက်သွားတဲ့အချိန်က9:30မိနစ်လောက်မှာဆိုတော့လူကရှိမှများများသာသာမရှိဘူးပေါ့နော်။ရှိမှ14ယောက်ပဲရှိတာအဲ့နေ့ကအားလုံးပြီးတာ1800လောက်ပြီးတယ်လို့ပြောတယ်ခါ။ဟုတ်ကဲ့။တခုတော့ကြည့်တာပထမဆုံးနေ့ဖြစ်တဲ့ခါကျတော့သူတို့အစီအစဉ်မကြတာလေးတော့ရှိတာပေါ့နော်။ကျွန်တော်တို့ဆိုရင်တယောက်ကို15မိနစ်မိနစ်20လောက်ထိကြာတဲ့အားလေးတွေရှိတယ်ဗျ။ပထမဆုံးဖြစ်နေခါကျတော့ဆိုတော့ကျွန်တော်တို့စကိုင်းတိုင်းရပါတော့စကိုင်းတိုင်းမှာသဘောတရားဒဇယ်နေဆိုရင်အဲ့ဒဇယ်နေကိုပြန်ချောက်ဖို့ရန်အတွက်နည်းနည်းလေးတွေခက်ခဲဖြစ်နေသူတို့ကျွန်တော်တို့လည်းအဲ့ဒီဝန်ထမ်းတွေကလည်းကျွန်တော်တို့နေတွေပါလေသိမရင်နီးဘူးတဲ့နဲ့အဲ့လိုလေးကိုရှာရတဲ့ခါလေးတွေမှာနည်းနည်းခက်ခဲဖြစ်တယ်ပြီးတော့မဲရားတွေမှာဟိုပထမကျွန်တော်ရှိမှာ2ယောက်ရှိတယ်ကျွန်တော်တို့စကိုင်းတိုင်းမှာ2ယောက်မှာဟိုပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်ပဲနှစ်ခုပဲပေးရတာ3ခုမပါလို့ကျွန်တော်ပြောလိုက်မှသူတို့ပြန်တောင်းရမှာပေါ့နော်ပြန်တောင်းတော့သူတို့ရှာပေးပါတယ်ကြာပြီးတော့တွေ့တယ်ကျွန်တော်တခုသူတို့ကိုကြံပေးနေတာသူတို့ကြိုတင်ပြီးတော့လက်မှတ်ထိုးမထားတဲ့ခါကျတော့တခါလေးမှမေ့တော့မှကြောက်တယ်ကျွန်တော်တို့ကဆိုလည်းပြန်ထိုးခိုင်းရတယ်ခင်ဗျာသူတို့မထိုးထားသေးတော့လေမေ့သွားတော့ကျွန်တော်အဲ့မှာမဲယုံမှုလက်မှတ်မပါသေးလို့ဆိုတော့ပြန်ထိုးပြပါတယ်အဲ့လိုကတော့မဲလက်မှတ်တွေကခုနကပြောသလိုပြည်သူ့လွတ်တော်လို့အမျိုးသားလွတ်တော်၃ကျွန်တော်တို့ကဆိုရင်၃ခုရမှာ၂ခုရတာတော့ဖြစ်တတ်တာပါတော့အဲ့ဒါကိုပြန်ပြောမှသိတာသူတို့လေချိုးကြတော့ကျွန်တော်ပထမဆုံးနေ့မို့လဲဖြစ်နိုင်ပါတယ်မဲပေးရတော့ကျွန်တော်ပြရတော့ခဲရခဲရတော့မရှိပါဘူးခုအဲသူတို့ပြလိုက်တဲ့မဲပြားလေးတွေနဲ့စာအိတ်လေးတွေကတ်အောင်ကြည့်ရမယ်မှန်ချရမယ်ချစ်ပြန်သက်ဆိုင်ရမဲပုံးတွေကိုပြန်ပေးပါတော့ဒါပါပဲပြီးတော့တခုကြည့်တာကျွန်တော်တွေ့ရတော့သူတို့တုံးထားတဲ့စာအိတ်ကနည်းနည်းညံ့တယ်ဗျစာအိတ်ကညံ့တဲ့ခါကျတော့ကျွန်တော်ဆိုရင်ကိုနှစ်ခါပြန်ခဲ့ရတယ်ပထမတစ်ခါကဲ့ပြီးတော့ကျွန်တော်ထွက်လာပြီးတော့ပြန်မှကျတော့အကုန်ပြန်ကွာတယ်လို့တစ်ခါပြန်ပြီးတော့ဝင်ကတ်ခဲ့ရတယ်
ဒါပေမဲ့ဒီကနေ့မှာတော့တန်ရုံးဝင်တဲ့တွေဘက်ကဆန္ဒမဲလက်မှတ်ပေါ်မှာမဲယုံမှုလက်မှတ်နောက်လွှတ်တော်300စလုံးအတွက်မဲပေးချဖို့နှိုးဆော်နေတာတွေတွေ့ရတယ်လို့ဒီကနေ့မဲပေးခဲ့သူကိုစရာဦးကပြောပါတယ်။သူကတော့အပြောင်းအလဲအတွက်မဲပေးတာလို့အခုလိုပြောပါတယ
်။ဟုတ်ကဲ့ကျွန်တော်ကတော့ပြောင်းလဲနေတာပါဗျာ။ကျွန်တော်တို့နိုင်ငံကိုလည်းသူများနိုင်ငံလိုဖြည့်ရှင်တာပဲအဲ့လိုမျိုး။ကျွန်တော်တို့ကဒီမှာပြောကြရတော့တွေ့ရင်းနေရတာပါဗျာ။ကျွန်တော်တို့ရဲ့ရပိုင်ခွင့်တွေခံစားခွင့်တွေအားလုံးကိုကျွန်တော်တို့နိုင်ငံကိုလည်းဖြည့်ပေးချင်တာပါ။ဒီကအားပါပဲလား။
ဒီကနေ့တင်းလာနေစင်ကာပူနိုင်ငံမြန်မာတန်ယုံရှိမှာတော့မဲပေးဖို့လာရောက်ဆောင်ဆိုင်ကြတဲ့ထောင်ထဲချီတဲ့မဲဆန္ဒရှင်တွေအတွေ့အစားအသောက်ဝီးငှသူတွေမဲဆန္ဒပေးတာမှာလွယ်ကူအောင်သတိထားရမယ့်အချက်တွေကိုအသိပေးပြောပြသူတွေမဲလာပေးသူတွေကိုစစ်တမ်းကောက်ယူသူတွေနဲ့အတော်လေးကိုတိုင်တိုင်ဝိုင်းဝိုင်းရှိနေပါတယ်။နေ့စဉ်မဲဆန္ဒရှင်3000လောက်မဲပေးဖို့တန်းစီနေကြသလိုနောက်ထပ်ထောင်ထဲချီတဲ့မဲဆန္ဒရှင်တွေကလည်းနောက်ရက်တွေမှာမဲပေးခွင့်ရဖို့အတွက်တုံ့ပြန်လက်မှတ်တန်းစီဆောင်ဆိုင်နေကြပါတယ်။ဂျပန်နိုင်ငံမှာလဲကြိုတင်မဲ့ထည့်ရမယ့်ရက်ကိုနောက်ရက်ထပ်တိုးထားပြီးတော့အောက်တိုဘာလ23ရက်နေ့အထိကြိုတင်မဲ့ထည့်နိုင်မှာဖြစ်ပါတယ်ရှင်။